ဂျမရောမူပါဇတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကာတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှရှိတဲ့အသာချက်အားနည်းချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လည်းနိုင်ငံကောင်းဆောင်တွေကအစကာတွန်းတွေကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူကြိုက်များစိတ်ဝင်စားခဲ့တဲ့တကွက်ကာတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်။ပရမောက်ဆုံးတကွက်ကာတွန်းကလေးမှာတော့ခေါင်းပေါင်းပေါင်းထားတဲ့လူနှစ်ယောက်အပြန်အလှန်ပြောနေကြပုံကိုကာတွန်းဆရာကစွဲထားပါတယ်။ပရမတစ်ယောက်ကပြောလိုက်တယ်။အလန်တရာမှာပန်းဦးလွတ်ပွဲလုပ်နေတဲ့ခွန်တန်ခေါ်ဇက်လိုက်ဟာကျွန်တော်တို့ပါတီဝင်မဟုတ်ပါဘူးခင်ဗျာတဲ့ဒီတော့ကြံတဲ့တယောက်ကသူ့အဖော်ကိုတိုးတိုးလေးကပ်ပြောလိုက်တယ်ဟေးဟေးဘာမှမဆိုင်ဘူးလေတဲ့ဒီတော့ပရမလူကပြန်ပြောပါတယ်ဆိုင်ဆိုင်မဆိုင်ဆိုင်အကျင့်ပါနေလို့တဲ့ဒီတကွက်ကတ်တုံးကလေးကတိတ်ကိုထိမိလာပါတယ်အဂရီလိုက်စားတဲ့သူတွေလူသက်မှုရဲ့ဂွင်းဆက်တရခန်းတွေစူပူမှုဖြစ်အောင်လှုံ့ဆော်တဲ့သူတွေရခိုင်ပြည်နယ်အရေးခင်းမှာကိုယ်နိုင်ငံကိုပြန်ပြီးဒုက္ခပေးနေတဲ့သူတွေလက်တလုံးမူရစီဝါနဲ့လက်နဲ့အများပြားမိတဲ့တရခန်းကအစပါတီကြီးတစ်ခုရဲ့ပါတီဝင်တွေဖြစ်ခဲ့ဘူးတယ်။တရားခံတွေတခါမိလိုက်တိုင်းကျွန်တော်တို့ပါတီဝင်မဟုတ်တော့ပါဘူး။ကျွန်တော်တို့ပါတီနဲ့မသက်ဆိုင်တော့ပါဘူးလို့မကြာခဏထုတ်ပြန်နေကြရတာကိုကတ်တွန်းဆရာကထိထိမိမိနဲ့လောင်ပြောင်တယောထားတာပါ။နောက်တစ်ခွက်ကတ်တွန်းကလေးကလည်းလူနှစ်ယောက်အပြန်အလှန်အော်ဟစ်ပြောဆိုနေကြတာကိုကတ်တွန်းဆရာကစွဲထားတာပါ။ဗရမတစ်ယောက်ကပြောလိုက်တယ်။အရင်ကလူတစုကောင်းစားတဲ့ခေကွာတဲ့။ဒါနဲ့နောက်တစ်ယောက်ကအခုကြတော့ရောလို့ပြန်မေးပါတယ်။ဒါနဲ့ပထမလူကဒေါသတကြီးပြန်ဩပါတယ်။လူအများစုဒုက္ခရောက်နေတဲ့ခဲတဲ့ဒီတကွက်ကတ်တုံးကလေးကလည်းပြင့်မှတ်ကိုဓာတ်ရိုက်ထိပါတယ်ကတ်တုံးဆရာပြောထားသလိုပါပဲအာနာရှင်အဆက်ဆက်ကဒုက္ခပေးခဲ့လို့တိုင်းပြည်ဟာဆင်းရဲနှုံချခဲ့ရပြီးခြားနိုင်ငံတွေအလဲမှာမျက်နှာငယ်ခဲ့ရတယ်တိုင်းပြည်ရဲ့ဘန္နာကိုကိုယ့်ကိုယ်ပိုင်ပစ္စည်းလို့ခိုးယူသုံးဆွဲခဲ့ကြတဲ့လူတစုရဲ့အာနာရှင်နဲ့ပေါင်းစားခဲ့ကြတဲ့ခရိုနီအုပ်စုရဲ့သာကြီးပွားချမ်းသာခဲ့ကြတယ်အခုရက်သားအစိုးရတက်လာပြီးနောက်မှာတော့အရင်အာနာရှင်တွေအုပ်ချုပ်တုန်းကလို့အနိုင်ကျင့်စော်ကားတာတွေတိုင်းပြည်ဗန္နာကိုထင်းသလိုအလွဲသုံးစားလုပ်တာတွေညော့နေသွားပေမဲ့ပြည်သူလူထုဟာဆင်းရဲမြဲဆင်းရဲဆဲဖြစ်နေတာကိုကတ်တွန်းဆရာကဝေဖန်ထောက်ပြထားတာပါနောက်တစ်ခွက်ကတ်တွန်းကလေးမှာတော့ကူညီပါရစေလို့စိုက်မုတ်တက်ထားတဲ့ရဲဌာနတဲကနေရဲတပ်သားနဲ့ရဲအရာရှိအပြန်အလှန်ပြောဆိုနေကြတာကိုကတ်တွန်းဆရာကစွဲထားတာပါရဲတပ်သားကပြောလိုက်တယ်အမှုတစ်ခုဖြစ်ပြန်ပြီဆရာတဲ့ဒါနဲ့ရဲအရာရှိကပြန်မေးတယ်အေးလူငယ်တဘာဝလားလူကြီးတဘာဝလားအရင်လေ့လာဟေးတဲ့ဒီတစ်ခွက်ကတ်တွန်းကလေးကလည်းဥပဒေအထက်မှာဘယ်သူမှမရှိဆိုတဲ့ဇကားကိုထိထိရောက်ရောက်တယောထားတာပါ။တိတဲ့အတိုင်းပဲတရားလွတ်တော်ရှိနေဥကိုနီတက်ဖြတ်လုံးကြံခံရတော့ကတရားခံတွေဘက်ကနေရဲအရာရှိကြီးကိုယ်တိုင်ကအမှုသွားအမှုလာပို့ရော့သွားအောင်ဣတိတတာကြိုတင်ဖာတေးတဲ့ဇကားတွေနဲ့ကာကွယ်ပေးခဲ့တယ်။လက်ဖိတ်ဆိုင်မှာထိုင်ကြရင်လူငယ်တဘာဝပြောကြဆိုကြရကနေမျိုးချစ်စိတ်အစွန်ရောက်ပြီးလုံမိကြတာပါတဲ့။အခုလဲဖြိုးကိုကိုတင်ဆန်းတို့အမှုမှာနေပြည်တော်မှာတာဝန်အရှိဆုံးယာဒူးအကြီးဆုံးရဲအရာရှိကြီးကိုယ်တိုင်ကလက်နက်တွေကအတိုကလေးတွေပါကိုကိုကိုကာကွယ်ဖို့အတွက်ပါ။ငူရစီကလည်းနည်းနည်းပါးပါးသုံးဆွဲဖို့ပါ။လုံခြုံရေးအေဂျင်စီကုမ္ပဏီထောင်ဖို့ဖြစ်မှာပါ။လူငယ်တွေပါဆိုပြီးရဲအရာရှိကြီးကိုယ်တိုင်ကတရားခံတွေဘက်ကနေပြောင်ကြကြအကာအကွယ်ပေးပြောဆိုနေတာဟာတရားဥပဒေထက်မှာဘယ်သူမှမရှိဆိုတဲ့ဇကားကိုပြည့်ရဲ့ပြုတ်နေတယ်လို့ပါပဲ။တရားစီရင်မှန်တိုင်းရိမ့်ရိုင်းနေတာကိုတိတာထင်ရှားစေပြီးတရားဥပဒေကိုပြည်သူတွေအယုံကြည်ကင်းမဲ့စေပါတယ်။ဒါကိုကတ်တွန်းဆရာကပြောင်ပြောင်မြောက်မြောက်တယောထားတာပါ။နောက်တစ်ခွက်ကတ်တွန်းကလေးမှလည်းကတ်တွန်းဆရာကပြည်သူတွေကိုစားတရုတ်ဖော်ထားတဲ့ပုံတပုံနဲ့ပါတီကလူတယောက်ပြောလိုက်တဲ့စကားတခွန်းကိုတရုတ်ဖော်ရေးဆွဲထားတာပါပါတီကလူကပြောလိုက်တယ်နိုင်ငံအင်အားဟာပြည်သူတွေလက်ထဲမှာပဲရှိပါတယ်တဲ့ဒါကိုအမိုက်အိတ်ထန်ထားပြီးအမိုက်ကောက်တာနဲ့အသက်မွေးဝမ်းကြောင်းပြုတ်နေရတဲ့ခြာတိတ်ကလေးကဩဆိုပြီးအာမေရိတ်ပြုတ်တယ်ရွက်ဖြင့်တဲတဲကစစ်ပြေးဒုက္ခတဲ့မိမကြီးကရှင်းဆိုပြီးအာမေရိတ်ပြုတ်တယ်တဘာဝဘေးအန္တရာယ်ကြောင့်ရေနစ်နေတဲ့လူကလည်းဟင်းဆိုပြီးအာမေရိတ်ပြုတ်တယ်စင်ရဲတွင်းမှာကြာနေတဲ့သူကအလိုဆိုပြီးအာမေရိတ်ပြုတ်တယ်ဓာတ်ထိုးခံရပြီးလဲကျနေတဲ့သူကဗျာဆိုပြီးအာမေရိတ်ပြုတယ်ကတ်တွန်းဆရာဆိုလိုတာကပြည်သူတွေအားလုံးဟာကိုယ်ဒုက္ခနဲ့ကိုမရှုနိုင်မကယ်နိုင်ဖြစ်နေကြတာတော့နိုင်ငံအုပ်ချုပ်တဲ့သူတွေကပြည်သူတွေကိုအားကိုးကြင်တော့မဲလားပြည်သူတွေကိုမကယ်တင်ဘူးလားအခုလို့ဆင်းရဲဒုက္ခရောက်နေကြတာပြည်သူတွေမှာပဲတာဝန်ရှိတာလားဆိုတာကိုတယောထားတာပါဒီကတ်တွန်းနဲ့အလားတန်တူတဲ့ဇကာတခွန်းလည်းရှိပါသေးတယ်ဗါတဲ့ပြည်သူတွေမှာလည်းတာဝန်ရှိပါတယ်တဲ့ပြည်သူတွေဟာခေတ်အဆက်ဆက်တာဝန်ကြီးခဲ့ကြပါတယ်တာဝန်မကြည်ခဲ့တာတာဝန်မကြည်သေးတာကအစိုးရတွေပါပဲလို့အဘပြောကြင်ပါတယ်ကွနောက်တစ်ခွက်ကတ်တုံးလေးမှာတော့ကတ်တုံးဆရာကဒုက္ခတဲ့စကန်တွေကိုစွဲထားပါတယ်ရခိုင်ဒုက္ခတဲ့စကန်ကချင်ဒုက္ခတဲ့စကန်ကရင်ဒုက္ခတဲ့စကန်နဲ့ရှမ်းဒုက္ခတဲ့စကန်မှာပြီးတော့ဒုက္ခတဲ့စကန်တွေကနေအတန်တန်နဲ့ရိုင်းတူထွက်လာပါတယ်တိုင်းရင်းသားတွေတန်းတူအခွင့်အရေးရနေပါပြီတဲ့ငင်းငင်းနဲ့အလှမ်းဝင်နေပြီးတိုင်းရင်းသားတွေဒုက္ခရောက်နေကြပုံကိုကတ်တုံးဆရာကစွဲထားတာပါငြိမ်းချမ်းရေးအတွက်နိုင်ငံတော်အတိုင်ပင်ခံဥဆောင်ပြီး ကျိုးစားဆောင်ရွက်နေပေမဲ့ငြိမ်းချမ်းရေးဟာအလှမ်းဝေးနေသေးပါတနက်ကင်ဖွဲ့အစည်းတွေညင်ညွတ်ပြီးအတ္တမကြီးကြရင်ငြိမ်းချမ်းရေးဟာမရနိုင်စရာအကြောင်းမရှိပါဘူးဖြစ်ကျင်တဲ့စိတ်ကလေးသာရှိရင်အလွယ်တကူဖြစ်နိုင်ပေမဲ့မဖြစ်ကျင်တဲ့စိတ်ရှိနေရင်အရာရာအလုံးဟာအလှမ်းဝေးနေဦးမှာပဲလို့ပြောရင်ဒီတစ်ပတ်ဒီကတ်တုန်းကလေးနဲ့ဏိကုံးချုပ်လိုက်ပြရစေမင်းလည်းအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး